ရခိုင်ပြည်နယ်ကတပ်မတော်နဲ့အေအေတို့တိုက်ပွဲတွေဖြစ်ပွားနေသလိုအရသာပြည်သူတို့လည်းတေဆုံးဒဏ်ရာရသူတွေရှိသလိုနေရဆုံးကထွက်ပြေးနေကြရသူတွေလည်းရှိနေကြပါတယ်။လူခွင့်ရေးနဲ့ပတ်သက်ပြီးချိုးဖောက်ခံရတဲ့ဖြစ်စဉ်တွေရှိနေတယ်လို့လည်းဒေသခံလွှတ်တော်ကိုယ်စားလှယ်တွေဒုက္ခသည်ရေးကူညီဆောက်ရှောက်ပေးနေသူတွေကလည်းပြောကြပါတယ်။မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဖွဲ့ကလည်းပြီးခဲ့တဲ့မေလဇန်းပိုင်းကရတိတော်မျိုးနဲ့ကြောက်တန်းကြီးရွာသားတွေနဲ့တပ်မတော်တို့ဖြစ်ပွားခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးကော်မရှင်ဖွဲ့ဝင်တွေကတွားရောက်လည်လာစုံစမ်းခဲ့ရပါတယ်။ကော်မရှင်ရုံးခွဲအနေနဲ့စစ်တွေမျိုးပြည်နယ်ထွေထွေအုပ်ချုပ်ရေးမှုရုံးကရုံးခန်းတစ်ခုမှာပြီးခဲ့တဲ့မေလကစပြီးဖွင့်လှစ်ထားနိုင်ခဲ့ပြီလို့လည်းအမျိုးသားလူခွင့်ရေးကော်မရှင်ဖွဲ့ဝင်ဦးယူလွင်အောင်ကပြောပါတယ
်။ပြည်နယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးမှာအခန်းလေးတစ်ခန်းကျွန်တော်တို့ရပါတယ်။ပြီးခဲ့တဲ့လကလေးကဟိုအရာရှိတယောက်အကြီးတန်းစီးတယောက်ငယ်တန်းစီးတယောက်ကျွန်တော်တို့ရွေးချယ်ခံထားပြီးပါပြီ။အဲသူတို့ကိုလည်းပဲပြီးခဲ့တဲ့မေလထဲမှာလူခွင့်ရေးတင်နန်းတွေလည်းပေးပြီးပါပြီ။ရုံးလုပ်ငန်းတွေလည်းတင်နန်းပေးပြီးပါပြီ။အဲကြောင့်ကျွန်တော်တို့ရခိုင်ပြည်နယ်အခုနောက်တော့ပြောတဲ့ထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကလေးမှာအဲ့ကလေး၃ယောက်စတင်တာဝန်ထမ်းဆောင်နေပါပြီခင်ဗျ။အခုချိန်ဒီတော့တိုင်ကြားမှုမရှိသေးပါဘူးခင်ဗျ။ဒါပေမဲ့ကိုရခိုင်ကအရေးပေါ်ကိစ္စတွေကများနေတော့ရခိုင်ကိုဦးစားပေးပြီးတော့ဖွင့်လိုက်တာ
။အခုလိုကော်မရှင်ရုံးခန်းဖွင့်လိုက်တဲ့အတွက်ကော်မရှင်ရဲ့လုံဆောင်နိုင်စွမ်းတွေကိုတော့ဒေသခံအများစုတို့ကယုံကြည်မှုမရှိကြဘူးလို့သိရပါတယ်။ဒေသတွင်းလူခွင့်ရေးချိုးဖောက်ခံရတာတွေကိုတိုင်ကြားခွင့်ရပြီမဲ့လည်းထိထိရောက်ရောက်ရေးယူတာတွေဆောင်ရွက်သင့်တယ်လို့နိုင်ငံရေးသမားတချို့ကပြောကြပါဗျ။ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ဦးထွန်းအောင်ကျော်ကအခုလိုပြောပါဗျ။
ကျွန်တော်တို့ရခိုင်ပြည်နယ်မှာကအခုကဒီစစ်ပွဲကြောင့်ပေါ့အင်မတန်ကိုဖိရှင်းရစရာကောင်းတဲ့အင်မတန်ဝန်နဲ့ချီပွဲစရာကောင်းတဲ့တည့်ရအနိုင်ခံတွေတပစ်ခတ်မှုတွေကြောင့်ပြည်ပါဒီပြည့်စည်ပြိုကွဲသွားပြီးလေယာဉ်လုံးငယ်ခွင့်ကိုဝင်ဖို့အတွက်ဘလို့မှအချိန်မပေးဘူးအဲ့ဒီလိုဖြစ်နေတဲ့သာသာအရာရာလူအခွင့်အရေးဒီဆုံးချုံနေတဲ့ပြည်သူလူထုအတွက်ကျွန်တော်တို့ရခိုင်ပြည်နယ်မှာအခြေတိုက်ထားတဲ့ဒီမြန်မာနိုင်ငံလူအခွင့်အရေးကော်မရှင်အနေနဲ့ပြည်သူတွေကိုအာရုံစူးစိုက်ပြီးတော့အမှန်တကယ်ဆုံးချုံနေတာဒီမဖြစ်ဆုံးဆုံးချုံရတဲ့ဆိုတာဒီကိုအမှန်တရားနဲ့တတိရှိရှိထောက်ပြပြီးတော့ဖိမှတ်ကူညီဖို့တော့လိုတယ်လို့ကျွန်တော်တို့အနေနဲ့ယူဆပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကကော်မရှင်ရုံးခွဲကနေတိုင်ကြားစာတွေလာရောက်တိုင်ကြားတာမျိုးတော့မရှိသေးဘူးလို့ဦးကျူလင်အောင်ကပြောပါတယ်ပြည်သူတွေအနေနဲ့လည်းအခုလိုလူခွင့်ရေးကော်မရှင်ရုံးခွဲဖွင့်လှစ်ထားပြီးဆိုတာကိုအများသိအောင်လုပ်ပေးတဲ့နယ်လို့လည်းဆိုကြပါဗျ။စီပိတော့ကတဲ့တွေကိုကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့တင်ခကန့်လက်ရခိတအဖွဲ့ကကုအန်သားကြီးကလည်းအခုလိုပြောပါဗျ။
ကျွန်တော်တို့ဘက်ကရောဘယ်လိုပြောမလဲအားကိုးပါတယ်။ပြီးလို့ရှိရင်ကျွန်တော်တို့လူခွင့်ရေးအတွက်အမှန်တရားအားဆက်ပြီးတော့လုံးလုံးမယ်လို့လည်းမျှော်လင့်ပါတယ်။တချို့နေရာတွေမှာအစိုးရကိုမပြောရေးပဲဟိုအစိုးရအတွက်အလုပ်လုပ်ပေးတော့တဲ့ဟာမျိုးဒီကိုတော့ကျွန်တော်တို့မလို့ချင်ဘူးခင်ဗျတကယ်လူခွေချုပ်ပေါက်ခံရတဲ့သူတွေအတွက်တကယ်တမ်းလုပ်ပေးမယ်ဆိုသေးတယ်ကျွန်တော်တို့ကြိုဆိုပါရဲအားအားပေးပါရဲ
ရခိုင်ပြည်နယ်ကလူခွေကော်မရှင်ရုံးခွဲကိုလာမယ့်ဇူလိုင်လမှာတရားဝင်ဖွင့်လှစ်ပေးဖို့ရှိပြီးနောက်မကြာခင်ကာလအတွင်းကချင်ပြည်နယ်မှာလည်းထပ်မံဖွင့်လှစ်ဖို့ရှိတယ်လို့လည်းကော်မရှင်ကပြောပါတယ်ခင်ဗျကျွန်တော်ကြော်သူပါ